ပြည်ကနေပတ်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကချင်းပြည်နယ်မိုးမောင်းနယ်မန်စီမြို့နယ်တွေမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေငြိမ်သက်နေပြီးမိုးမောင်းမြို့နယ်တွေကကြေးရွာတချို့မှာဆိုရွာသားတွေကသူတို့စိုက်ပျိုးထားတဲ့တီးနှံတွေကိုပြန်လည်ရိတ်သိမ်းနေကြပါတယ်။စီရေးတင်းမာမှုကတော့နှစ်ဖက်တိုက်တဲ့အကြားမှာဆက်ရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
။ကချင်းပြည်နယ်မိုးမောင်းမြို့နယ်နဲ့မန်စီမြို့နယ်တွေမှာပြီးခဲ့တဲ့သတင်းပတ်တဲ့စစ်တပ်နဲ့ KIA ကချင်းလက်နက်ကိုင်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ခဲ့ပေမဲ့လည်းဒီတရက်နှစ်ရက်အတွင်းမှာတော့အဲ့ဒီမျိုးနယ်နှစ်ခုလုံးမှာတိုက်ပွဲတွေငြိမ်သက်နေကြောင်း KIA ကပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ
်အခုတစ်ချိန်ကတော့တိုက်ပွဲတွေမပြတ်ဘူးခင်ဗျာမန်စီဘက်ကအခြေအနေလည်းငြိမ်နေပါတယ်ငြိမ်တယ်ဆိုတာတော့သမ္မတညာမှာတော့စစ်ကောင်စီဘက်ကလည်းလက်နက်ကြီးနဲ့လမ်းကြည့်တယ်ဆိုတဲ့တရင်လောက်တော့ပြတ်ပါတယ်ဒါပေမဲ့အဲတုံ့ပြန်တဲ့တိုက်ပွဲတွေမြင့်တဲ့တိုက်ပွဲတွေဆိုတိုက်ပွဲတွေရှိတဲ့တရင်တွေကတော့မပြတ်ဘူးခင်ဗျာနေရက်လောက်ရှိလောက်ပြီးတင်တာကျွန်တော်အမီဒါနဲ့ရလို့ရှိ
မိုးမောင်းမြို့နယ်ကဗမော်မြေကြီးနားလမ်းကိုဆုံးမထားတဲ့အလွန်ပုံစခန်းဘက်မှာလည်းတိုက်ခိုက်တာတွေငြိမ်သက်နေတာ၄ရက်လောက်ရှိပြီဖြစ်ကြောင်းပြောပါရယ်မိုးမောင်းမြို့နယ်က KIA ထိန်းချုပ်ထားတဲ့အလွန်ပုံစခန်းကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်မှုအင်အားဖြည့်တင်းတဲ့သတင်းတွေထွက်ပေါ်ခဲ့သလိုမန်စီမြို့နယ်ကစစ်တပ်စခန်းတချို့ကို KIA ကဒဏ်ပြန်ထိုးစစ်ဆင်ခဲ့တဲ့နောက်စစ်တပ်ဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုတော့တိုက်ပွဲတွေရပ်နေတဲ့အတွက်မိုးမောင်းမြို့နယ်အတွင်းကကြေးရွာတချို့မှာတော့ဒေသခံတချို့ဟာမိမိကြေးရွာကိုခေတ္တပြန်လာပြီးတီးနှံရိတ်သိမ်းတာတွေရှိနေပါတယ
်အခုဒီမင်းရဲ့ပိုင်းကတော့ဟိုမေဘေးလာနှုတ်ကြတယ်အဲကျွန်တော်တို့ဒီပုံဝင်ကျင်ပေါ့ဟိုရှမ်းရွာတွေပါလေအားလုံးနှုတ်နေတယ်တချို့ကတော့ပြစ်လိုက်ပြီးတချို့ကတော့ဟိုဘက်ကန်းဆိုတော့တော်နှုတ်ရကြောက်လောက
်မြို့သစ်ကုန်းလောနဲ့စီဟက်ရွာနေရာတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အနီးနားကျေးရွာသားတွေဟာနေရက်စွန့်ခွာတိမ်းရှောင်နေရပြီးသူတို့တွေဟာမြေပဲပြောင်းဖရဲတခွာစတဲ့တီးနှံတွေကိုအေကထောင်နဲ့ချီပြီးစိုက်ပျိုးထားတာပါတချို့ရွာတွေကိုတော့စစ်တပ်ကမနေ့6နိုင်ကနေညနေ3နိုင်အထိပဲမြေပဲနှုတ်ယူခွင့်ပြုထားတာကြောင့်ရာနဲ့ချီတဲ့ရွာသားတွေဟာတိမ်းရှောင်ရာကနေရက်ရင်းကိုပြန်လာကြတာလည်းဖြစ်ပါတယ်စစ်ဘေးရှောင်ပြည်တွင်းဒုက္ခသည်တွေကိုကူညီနေသူတယောက်ကတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းနှစ်ဖက်စီရေးအခြေအနေကတော့တင်းမာနေသေးပဲလို့စစ်ဘေးရှောင်ပြည်တွင်းဒုက္ခသည်တွေကိုကူညီနေသူတဦးကပြောပါတယ
်တရက်ကတော့နည်းနည်းလက်လက်ရှိတာနဲ့စိတ်မဖြားတော့နည်းနည်းတော့ငြိမ်စီရေးရတော့တင်းမာမှုရှိနေတယ်ဗျာဒီလိုဒီစကားတွေကတော့သွားလာတော့ရှိကြပါတော့ဒီလိုပဲလုံထုံကြီးရောတင်းချက်နေတာပဲအဲ့ဒါဒီလက်လက်ကြီးဒီကတည်းကဒီကဒီနေ့တော့ဒါနည်းနည်းတစ်ချက်တစ်ချက်ပဲကြားရတယ်เนาะ
ဒီရက်ပိုင်းမှာပဲမိုးမောက်မှာရောမန်စီမြို့နယ်မှာပါလေကြောင်းကလာရောက်တိုက်ခိုက်တာတွေမကြားရကြောင်းလည်းပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလည်းတိုက်ပွဲတွေငြိမ်သက်နေပေမဲ့အခြေအနေကိုစောင့်ကြည့်နေကြကြောင်းပြောပါရယ်
ကျွန်တော်တို့မတန်ညာတို့ဟိုမန္တာတို့တိုက်ပွဲရှိတယ်အဲ့တည်းမှလည်းတစ်ကိုသွားကြတယ်တို့ကဒါတကယ်ဒီရက်ချက်ကတော့ဟိုလမ်းမကြီးပေါ်မှာလည်းဒီလိုတို့ဒီမှတ်ပုံတင်လေးဆဲကြတာအဲ့မှာမှလည်းစစ်သားတွေပဲပြစ်တာရေးတွေပြစ်တာမဟုတ်ဘူးတို့အဲ့ညာမှလည်းတို့ကဒီစိတ်ညာတယ်လို့ပြောတာသိရပါတယ်နောက်တစ်ခုရှိတာကတော့ဒီပြန်တိုက်ဖို့ကိစ္စတော့တို့ကပြူဟာများစဉ်းစားနေတာလေပေါ့နော်ပြူဟာကြောင်းဝင်းမှများပြန်ကြည့်ရေလုံးမလားဆိုတာဟာဒီတုံးတက်ကြည့်တာပေါ့
ကချင်ပြည်နယ်အတွင်းတိုက်ပွဲတွေနှစ်နှစ်ကျော်ကြာငြိမ်သက်နေရကဒီနှစ်မတ်လပိုင်း17ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြန်ဖြစ်လာခဲ့တာဟာအခုဆိုရင်နှစ်လကျော်ကြာလာပြီဖြစ်ပါတယ်။စစ်ကောင်စီတပ်တွေဟာ KIA ကချင် KNU ကရင်ရှမ်းမြောက်မှာ TNLA တအံပလောင်နဲ့ MNDAA ကိုကန့်စတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေသလိုချင်းပြည်နယ်ဟာခမင်းတပ်စကိုင်းတိုင်းကနီဒဇယ်မန္တလေးတိုင်းကမြင်းညံမြို့နယ်တလုံးစတဲ့နေရာတွေမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်မြန်မာနိုင်ငံဒေသတော်တော်များများမှလည်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုဖွဲ့စည်းလာကြတာပါခင်ဗျာ
ကိုငင်းညာပြောပြပေးခဲ့တာပါခင်ဗျာ